ရိုဟင်ဂျာတွေပေါ်မှာလူမျိုးရုံးတပ်ဖြတ်တယ်ဆိုရက်ဆွဆွဲကြတယ်မြန်မာစစ်တပ်ကိုစစ်လက်နဲ့ပစ္စည်းတင်ဖို့ရောင်းချခွင့်ပိတ်ထားပေမဲ့အစ္စရေးကုမ္ပဏီတစ်ခုဟာစစ်လက်နဲ့ပစ္စည်းတွေကိုဆက်ပြီးရောင်းချပေးနေတယ်လို့ Justice for Myanmar လူခွင့်ရေးအဖွဲ့ကကြက်တဲ့ပရိနေမှာအစီရင်ခံစာထုတ်ပြန်ပြောဆိုပါတယ်အစ္စရေးစစ်လက်နဲ့ပစ္စည်းကုမ္ပဏီ CAA ကနေထုတ်လုပ်တဲ့လက်နက်တွေကို2019ခုနှစ်တွင်မှာတင်ဖို့ပေးခဲ့တာဖြစ်ပြီးတော့ Rifle သနပ်ထုတ်လုပ်ရမှာတုံးတဲ့Fiber plastic အပိုင်းတွေအတွက်ပုံစံကွက်တွေပါပါတယ်လို့အစိုးရကစားမှာဖော်ပြပါတယ်။ဂျာဂန်ပွဲစားကုမ္ပဏီဖြစ်တဲ့ Star Safer Group ကနေတဆင့် Israel တို့စစ်လက်နဲ့ပစ္စည်းတွေတင်ပို့ခဲ့တာလို့ပြောပါတယ်။ဒီကုမ္ပဏီကို American ကဒီနှစ်အစောပိုင်းမှာပဲဒဏ်ခတ်အရေးယူထားတာလည်းဖြစ်ပါတယ်။2018ခုနှစ်ကမြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာစစ်တပ်ကနေနယ်မြေရှင်းလင်းလုပ်ခဲ့ပြီးတဲ့နောက်မှာ American နဲ့ Europe ကနေပိတ်ဆို့အရေးယူမှုတွေကိုချမှတ်ခဲ့တာဖြစ်ပါတယ်။ဒီရောင်းချခွင့်ကိုဘယ်သူကနေခွင့်ပြုခဲ့တယ်ဆိုတာကိုစုံစမ်းစစ်ဆေးဖို့ Israel လူခွင့်ရရှင်းနေ ETA Mac က Israel ရှေ့နေချုပ်စီကိုစာရေးသားပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။ Israel ကမြန်မာကိုလက်နက်တွေဆက်ပြီးရောင်းချပေးခဲ့တယ်လို့2019မှာစောင့်ကြည့်လေ့လာနေတဲ့ Middle East Eye ကအစိုးရခန်းစာတင်ခဲ့တာပါ။မြန်မာနိုင်ငံကို CCA ကုမ္ပဏီကတော့သူတို့ကုမ္ပဏီကအရက်ဖက်သုံးတက်တာထုတ်လုပ်ကြတဲ့စစ်ဖက်နဲ့ကာကွယ်ဆိုင်ရာကိစ္စတွေမှာဥပဒေနဲ့အညီဆောင်ရွက်တယ်လို့ပြောဆိုခဲ့ပါတယ်။